တော်တရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့စိုက်ပျိုးရေးလုပ်ငန်းနယ်ပယ်မှာလုပ်ငန်းလုပ်ကင်ပုံမကောင်းတာနဲ့လူမျိုးရေးကိုရောထွေးပြီးဝေဖန်ပြစ်တင်တာတွေရှိနေတယ်ဆိုတဲ့အကြောင်းကိုတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်ဒီကိစ္စကိုစနစ်တကျမဖြေရှင်းမဲ့ထားရင်စိုက်ပျိုးရေးလုပ်ငန်းနယ်ပယ်အတွက်နိုင်ငံသားယင်းနှီးမြုံနှံမှုရရှိရေးကိုအဟံအတားဖြစ်စေနိုင်တယ်ဆိုတဲ့ရှုမြင်ချက်ကိုပါတင်ဆက်ပေးသွားမှာပါတော်တရှင်များခင်ဗျာအခုတော့တ िश ူးငပြောစိုက်ပြိုးတာနဲ့ပတ်သက်ပြီးဝေဖန်တန်တွေကန့်ကွက်တန်တွေတော်တော်လေးထွက်ပေါ်နေတာတော်တရှင်တွေသိကြလိမ့်မယ်ထင်ပါတယ်ဝေဖန်ကန့်ကွက်ကြတာရဲ့အဓိကအကြောင်းကတော့ဓာမီဩဇာတွေပိုးသက်ဆေးတွေကိုအလွန်အကျွံသုံးဆွဲကြတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်ပြီးရင်တ िश ူးငပြောစိုက်ခင်းတွေကနေစီးထွက်လာတဲ့ရေတွေကလည်းဓာတုတက်ကျွင်းတွေပါတာကြောင့်ပဝန်းကျင်ညချောင်းအင်းအိမ်တွေကိုပါညဉ့်ညမ်းစေတယ်ပျက်စီးစေတယ်ဆိုပြီးဒေသခံတွေကမကျေနပ်ကြတာဖြစ်ပါတယ်တ िश ူးငပြောပြဿနာအပြင်ဖျဲသည့်ကိစ္စလည်းရှိပါသေးတယ်လွန်ခဲ့တဲ့၄-၅နှစ်လောက်ကတည်းကစပြီးဖျဲသည့်စိုက်ပျိုးမှုတွေအပေါ်အကြီးအကျယ်ဝေဖန်မှုတွေရှိနေခဲ့ပါတယ်ဖျဲသည့်စိုက်တဲ့အခါမှာဓာမီဩဇာအလွန်အကျွံသုံးဆွဲတာကြောင့်ရေစီလွှာတွေပျက်စီးတယ်ဆိုပြီးဝေဖန်ကြကန့်ကွက်ကြတာပါတ िश ူးငပြောနဲ့ဖျဲသည့်စိုက်ပျိုးတာကိုဝေဖန်ကန့်ကွက်ကြတဲ့အကြောင်းပြချက်တွေထဲမှာရေစီလွှာတွေပျက်စီးတယ်ညချောင်းအင်းအိမ်တွေညဉ့်ညမ်းပျက်စီးတယ်ဆိုတာအပြင်နောက်တစ်ချက်လည်းရှိပါသေးတယ်တိုင်းသဘာသာတရုတ်လူမျိုးတွေကမြန်မာတွေကိုနာမည်ခံခိုင်းပြီးတရားမဝင်လာလုပ်နေကြတာတွေအများကြီးရှိတယ်ဆိုတဲ့အချက်ပါလက်တွေ့မြေပြင်အနေအထားမှာတ िश ူးငပြောနဲ့ဖျဲသည့်စိုက်ပျိုးမှုတွေအပေါ်ဝေဖန်ကြကန့်ကွက်ကြတဲ့နေရာမှာလုပ်ငန်းလုပ်ကင်ပုံကောင်းတာမကောင်းတာနဲ့လူမျိုးရေးအပေါ်ခွဲခြားမှုမရှိဘဲရောထွေးပြောဆိုနေကြပါတယ်ရေစီလွားပျက်စီးတယ်ပဝန်းကျင်မြေချောင်းအင်းအိမ်တွေကိုထိကိုက်ညဉ့်ညမ်းစေတယ်ဆိုတဲ့အချက်ကနောက်ရောက်နေပြီးလူမျိုးရေးအခြေပြုတဲ့ဝေဖန်ကန့်ကွက်မှုတွေကပိုပြီးရှေ့ကိုရောက်နေပါတယ်တိုင်းတပါးသားတွေကတွင်းမြေမှာလှုပ်ချင်တာလားလှုပ်နေကြတယ်ဆိုတဲ့အမြင်ကပိုပြီးလွှမ်းမိုးနေပါတယ်ဒီနေရာမှာမြမစိုက်ပျိုးရေးလုပ်ငန်းကဏ္ဍရဲ့လက်ရှိအနေအထားကိုပြန်ကြည့်ဖို့လိုမယ်ထင်ပါတယ်မြမစိုက်ပျိုးရေးလုပ်ငန်းကဏ္ဍဟာဖွံ့ဖြိုးတိုးတက်ဖို့အတွက်ငွေကြေးအရင်းအနှီးရရှိဖို့အထူးလိုအပ်နေပါတယ်ငွေကြေးအရင်းအနှီးဆိုတာနဲ့ပတ်သက်ရင်ကိုယ်နိုင်ငံရဲ့အင်အားနဲ့မလုံလောက်တဲ့အတွက်နိုင်ငံသားယင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာဖို့လိုအပ်ပါတယ်ဒါပေမဲ့လက်ရှိအနေအထားမှာတော့မြန်မာနိုင်ငံကိုဝင်ရောက်တဲ့နိုင်ငံသားယင်းနှီးမြှုပ်နှံမှုတွေထဲမှာစိုက်ပျိုးရေးနယ်ပယ်စီရောက်တာဆိုလို့မရှိတဲ့လောက်ကိုရှာလုံးပါတယ်ဒီပြင်လုပ်ငန်းနယ်ပယ်တွေနဲ့ရှင်ရင်စိုက်ပျိုးရေးလုပ်ငန်းနယ်ပယ်တွေကိုဝင်ရောက်ထားတဲ့ပြပယင်းနှီးမြှုပ်နှံမှုဆိုတာကလည်းတကယ့်ကိုမဖြစ်စလောက်ပဲရှိပါသေးတယ်ဒါကြောင့်မြမစိုက်ပျိုးရေးကဏ္ဍမှာနိုင်ငံသားလုပ်ငန်းရှင်တွေလာပြီးယင်းနှီးမြှုပ်နှံကြလာအောင်ဆွဲဆောင်ဖို့လိုနေပါတယ်ဒီလိုပြောတဲ့အတွက်ကိုတိုင်းပြည်ရဲ့ရေမြေသဘာဝတွေကိုထိခိုက်ပျက်စီးစေတဲ့မြေချောင်းအင်းအိမ်တွေကိုထိခိုက်ညဉ့်ညမ်းစေတဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုမျက်ကွယ်ပြုထားရမယ်လို့လုံးဝမဆိုလိုပါဘူးကိုနိုင်ငံရဲ့စိုက်ပျိုးရေးနယ်ပယ်တွေကိုစနစ်ကျတဲ့နိုင်ငံသားယင်းနှီးမြှုပ်နှံမှုတွေပဲဝင်ရောက်လာအောင်လုပ်ဖို့လိုတယ်လို့ဆိုလိုတာပါဒီနေရာမှာပြောချင်တာတစ်ခုကတ िश ူးငပြောစိုက်ပျိုးမှုတွေကြောင့်ဖျဲသည့်စိုက်ပျိုးမှုတွေကြောင့်ရေစီလွှာတွေထိကိုက်ပျက်စီးတဲ့ဖြစ်ရက်တွေမြေချောင်းအင်းအိမ်တွေညဉ့်ညမ်းပျက်စီးတဲ့ဖြစ်ရက်တွေအမှန်တကယ်ရှိနေနိုင်ပါတယ်။နည်းနည်းမဟုတ်ပဲအများကြီးကိုရှိနေနိုင်ပါတယ်။ဒါပေမဲ့အဲ့ဒီကိစ္စကိုဝေဖန်ကန့်ကွက်တဲ့နေရာမှာလုပ်ငန်းလုပ်ကင်ပုံမကောင်းတာကိုပဲအဓိကဥတီဖို့လိုပါတယ်။ဒီလိုမှမဟုတ်ပဲနဲ့လူမျိုးအပေါ်အခြေပြုပြီးတော့ပြစ်တင်ရှုံ့ကြမယ်ကန့်ကွက်ဝေဖန်မယ်ဆိုရင်တော့ရေရှည်မှာမလိုလားအပ်တဲ့ဆိုးကျိုးတွေများလာပါလိမ့်မယ်စနစ်ကြတဲ့နိုင်ငံသားယင်းနှီးမြုံနှံမှုတွေကိုလည်းစိုက်ပျိုးရေးနယ်ပယ်တွေဝင်မလာရဲအောင်ဟန့်တားထားသလိုဖြစ်စေပါလိမ့်မယ်။ဒါနဲ့ပတ်သက်ပြီးအခုဆောင်းပါးကနေအကြံပြုတိုက်တွန်းခြင်းတဲ့အချက်ကတော့ဓာမီဩဇာနဲ့ပိုးသက်ဆေးအသုံးပြုတာနဲ့ပတ်သက်ပြီးစီမင်းစည်းကမ်းတွေသတ်မှတ်ပြဋ္ဌာန်းဖို့ဖြစ်ပါတယ်။အဲ့ဒီစီမင်းစည်းကမ်းပြဋ္ဌာန်းချက်တွေကိုစိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်သူအားလုံးမဖြစ်မနေလိုက်နာကျင့်သုံးကြအောင်ကြီးကြပ်ဖို့ဖြစ်ပါတယ်ပြောချင်တာကမြန်မာနိုင်ငံသားစိုက်ပျိုးရေးလုပ်ငန်းရှင်ပဲဖြစ်ဖြစ်နိုင်ငံသားစိုက်ပျိုးရေးလုပ်ငန်းရှင်ပဲဖြစ်ဖြစ်ရှင်းရှင်းပြောရရင်ဗမာပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်မြန်မာနိုင်ငံထဲမှာစိုက်ပျိုးရေးလုပ်ငန်းလုပ်ကင်ရင်တမ်းမြေဩဇာအသုံးပြုတဲ့အခါဘယ်လိုသုံးရမလဲပိုးသက်စီသုံးတဲ့အခါဘယ်အချက်တွေကိုလိုက်နာရမလဲကိုယ်စိုက်ခင်းတဲကနေရေတွေပြင်ပကိုစီးထွက်တာရှိရင်ဘယ်လိုစွန့်ပြစ်ရမလဲဆိုပြီးစီမင်းစည်းကမ်းဥပဒေတွေထုတ်ပြန်ဖို့ဖြစ်ပါတယ်မလိုက်နိုင်ဗမာပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်ဘယ်စိုက်ပျိုးရေးလုပ်ငန်းရှင်ကိုပဲဖြစ်ဖြစ်တပင်းကြီးကင်ွယ်ဖို့ဖြစ်ပါတယ်အဲ့ဒီလိုသာလုပ်နိုင်ရင်တရုတ်တွေတ िश ူးငပြောစိုက်ပျိုးတာကြောင့်ဘာတွေတော့ထိခိုက်တယ်တရုတ်တွေဖျဲသည့်စိုက်လို့မျိုးစည်းလွားတွေဘလို့ပျက်စီးနေကြတယ်ဆိုတဲ့ပြဿနာတွေတော်တော်ပြေလည်သွားပါလိမ့်မယ် ဒီနေရာမှာတစ်ခုတက်ပြီးပြောကျင်တာကတိုင်းသဘာသာလုပ်ငန်းရှင်တွေကိုယ့်ရည်ကိုယ်မြင်မှာလာပြီးတရားမဝင်လုပ်နေတာတွေမယောမကန်လုပ်နေတာတွေဟာကိုယ့်နိုင်ငံမှာစီမင်းဥပဒေမရှိတာကအဓိကအကြောင်းရင်းခံဖြစ်တယ်ဆိုတဲ့အချက်ပါပဲ။ညီကုံကျုပ်အနေနဲ့ပြောလိုတာကသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ပေါ်မှာတင်ပြခဲ့တဲ့ပြဿနာကိုလွတ်မထားပဲကင်တွယ်ဖို့လိုပါတယ်။စီမင်းဥပဒေကိုသာလိုက်နာရင်မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေကိုစိတ်အေးလက်အေးလုပ်ကင်နိုင်တယ်လို့ဒီပလုပ်ငန်းရှင်တွေယုံကြည်လက်ခံလာအောင်လုပ်ပေးဖို့လိုပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။